မကြာခင်မီကျင်းပတော့မဲ့ထိုင်းရွေးကောက်ပွဲမှာဒီမိုကရေစီအင်အားစုဒီဘက်ကအားကောင်းလာလိမ့်မယ်လို့မျှော်လင့်ချက်တွေရှိနေပါတယ်။တစ်ချိန်တည်းမှာပဲရခိုင်ရွေးကောက်ပွဲတွေမှာကြုံခဲ့ဘူးသလိုမဲဝဲယူတဲ့ဒလိကြောင့်ရွေးကောက်ပွဲရလဒ်ကိုထိခိုက်နိုင်ပွဲမရှိဘူးလို့လည်းယူဆနေကြပါတယ်။ VOA သတင်းတော်လူခန့်ဘန်ကောက်မြို့ကနေပေးပို့တဲ့သတင်းကိုဦးကျော်စန္ဒာပြောပြမှာပါ
။နောက်နှစ်ကြာကာလအတွင်းပထမဆုံးအကျဉ်းပါမဲ့ရွေးကောက်ပွဲကိုအခုလာမဲ့တနင်္ဂနွေနေ့မှာပြုလုပ်တော့မှာပါ။အဓိကအဖြစ်2014ကအာဏာသိမ်းတက်လာတဲ့ဗိုလ်ချုပ်ကြီးပရယတ်ချန်ဦးချာနဲ့ဒီမိုကရေစီအင်အားစုတို့အကြားရှင်ပြိုင်ကြမယ်ရွေးကောက်ပွဲလို့ဆိုရပါလိမ့်မယ်။ပရယတ်ကတော့ရွေးကောက်ပွဲမှာသူ့အနိုင်ရခဲ့ရင်ဒီမိုကရေစီဖော်ဆောင်ပေးမယ်လို့ဆိုထားပါလေရဲ့။ထိုင်းနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အတွက်အထူးသဖြင့်အာဆီယံဒေသအတွင်းဒီမိုကရေစီလူလားသူတွေကလည်းအဖွဲ့ဝင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရဘူးဆိုတဲ့မူဝါဒရှိနေသည့်တိုင်အောင်ဒီရွေးကောက်ပွဲကိုတော့အထူးဂရုတစိုက်စောင့်ကြည့်နေကြတာပါ။2014မှာဆီယနာသင်ခဲ့ပြီးဂျင်ဂါဆာလိုထိုင်းနိုင်ငံမှာဆန္ဒသဘောထားလွတ်လပ်စွာထုတ်ဖော်ခွင့်ညဉ့်ဉန်းစွာစုဝေးခွင့်နဲ့သတင်းစာလွတ်လပ်ခွင့်တို့ဟာခေတ်သစ်ထိုင်းနိုင်ငံသမိုင်းမှာမကြုံစဘူးရော့နဲ့နှင်ကြခဲ့တယ်လို့သုံးသပ်မှုတွေရှိနေပါတယ်။ The ASEAN Post သတင်းစာတွေကသုံးသပ်ချက်တစ်ခုမှဆိုရင်အခုလိုရေးထားပါတယ်
။တချို့လှုပ်ရှားသူအစိုးရနဲ့သဘောကွဲသူယာပေါင်းများစွာတို့ကိုအမျိုးသားလုံခြုံရေးချင်းချောက်သူတွေဖြစ်သတ်မှတ်ပြီးတော့လုံးစုံမှုကွန်ပျူတာနဲ့ပတ်သက်တဲ့ရာဇဝတ်မှုဘီယင်းစနစ်ကိုစော်ကားမှုစတဲ့ရာဇဝတ်မှုတွေနဲ့ဆွဲဆိုခဲ့ပါတယ်။တကယ်တော့အဲ့ဒီသူတွေဟာသူတို့ရဲ့သဘောထားအမြင်ကိုငြိမ်းချမ်းစွာဖော်ထုတ်ခဲ့ကြခြင်းသာဖြစ်ပါတယ်
။2014အာဏာသိမ်းမှုဟာ1932ခုနှစ်ကစပြီးရေတွက်ရင်73ချိန်မြောက်အာဏာသိမ်းမှုဖြစ်ပြီးရွေးကောက်ပွဲနဲ့တက်လာတဲ့ဝန်ကြီးချုပ်ရင်လက်ရှင်နာဝတ်ကိုရာဒူကဖယ်ရှားခဲ့တဲ့အတွက်နိုင်ငံတကာဝိုင်းဝန်းရှုတ်ချခဲ့ကြပါတယ်။အခုရွေးကောက်ပွဲမှာတော့အဲ့ဒီတုန်းကတပီးညှိုးငယ်ခဲ့ရတဲ့ဂုဏ်သင်းကိုပြန်လည်အဖတ်ဆင်နိုင်ဖို့စစ်တပ်ကမျှော်လင့်နေပါတယ်။ထိုင်းနိုင်ငံရဲ့အခြေအနေကိုအိန္ဒိယအာဆီယံနိုင်ငံတွေနဲ့လည်းနှိုင်းယှဉ်ပြောနိုင်ပါတယ်။မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲကျင်းပပြီးလွှတ်တော်အတွင်းမှာစစ်တပ်အတွက်နေရာတွေချဉ်လှပ်ထားပေးရတဲ့အတွက်ရသအစိုးရဘော်စစ်တပ်ရဲ့ဩဇာလွှမ်းမှုဆက်လက်ရှိနေပြီးရွေးကောက်ပွဲမှာထားရှိခဲ့တဲ့ပြည်သူလူထုရဲ့မျှော်လင့်ချက်ကိုထိခိုက်စေခဲ့ပါတယ်။အစ်စ်ဘက်အိန္ဒိယကမ္ဘောဒီးယားနိုင်ငံမှာလည်းအဓိကအတိုက်ခံပါတီကိုရွေးကောက်ပွဲဝင်ခွင့်ပိတ်သတင်းမီဒီယာနဲ့နိုင်ငံရေးဆိုင်ရာအတိုက်ခံပုဂ္ဂိုလ်တွေကိုထောင်ထဲချခဲ့ပြီးတပါတီနိုင်ငံပြန်လည်ထူထောင်ခဲ့တဲ့အတွက်ကြောင့်အမေရိကန်နဲ့ဥရောပနိုင်ငံတွေကဒဏ်ခတ်ပိတ်ဆို့မဲ့လာလာရှိနေပါတယ်။အင်ဒိုနီးရှားမှာဧပြီလအတွင်းမှာရွေးကောက်ပွဲကျင်းပမှာဖြစ်ပြီးဖိလစ်ပိုင်နိုင်ငံမှာလည်းဂျက်ဖြတ်ရွေးကောက်ပွဲကျင်းပဖို့ရှိနေပါပြီ။စင်ကာပူနိုင်ငံကိုကြည့်မယ်ဆိုရင်တော့1965လွတ်လပ်ရခြင်းကစပြီးတပါတီအုပ်ချုပ်ရေးစနစ်အောက်မှာပဲဆက်လက်ရှိနေကြတာပါ။ဗီယက်နမ်လာအိုရောရောကွန်မြူနစ်နိုင်ငံဖြစ်နေကြပြီးဘရူနိုင်းနိုင်ငံကျတော့ရှရီယာဥပဒေကိုကျင့်သုံးတဲ့အစ္စလာမစ်နိုင်ငံဖြစ်နေပါတယ်။အစ်စ်တောင်အာရှစီးလုံးညီညွတ်ရေးဌာနဒါရိုက်တာဒေးဗစ်ဝဲလ်ကတော့ရွေးကောက်ပွဲတွေမှာအဓိကကြတဲ့ပြဿနာတစ်ရပ်ကတော့လူ့အခွင့်အရေးကိစ္စဖြစ်ပြီးစစ်တပ်ဘက်ကစီးပွားရေးလူပိုင်ခွင့်တွေပေးထားတဲ့အတွက်ကြောင့်အလုံသမားတွေအပေါ်မှာဆဲရောက်မှုရှိတယ်လို့ဆိုပါတယ်။
The prospects for business and trade are probably pretty good. The prospects for labor laws and workers protections aren't. Although I, you know,
CYE နဲ့ကွန်တွေကြီးအလားအလာတွေကတော့အတော်လေးကောင်းနိုင်ပါတယ်။ဒါပေမဲ့အလို့သမားဥပဒေနဲ့အလို့သမားတွေကိုအကာအကွယ်ပေးမဲ့ကိစ္စကတော့အဲ့ဒီလောက်ထိမကောင်းနိုင်ပါဘူး။မလေးရှားမှာဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အတော်လေးကိုအံ့အားသင့်ခဲ့ရပါတယ်။အခုတော့ကျွန်တော်တို့စောင့်ကြည့်ကြပါစို့
။မလေးရှားနိုင်ငံဟာအာဆီယံ7နိုင်ငံအတွင်းအလားအလာကောင်းတဲ့နိုင်ငံတစ်ခုဖြစ်ခဲ့ပြီးအခုခါမှာတော့ခြားစားပျက်စီးမှုဆွဲချက်နဲ့ဝန်ကြီးချုပ်ဟောင်းနဂျစ်ရာဇက်ကိုတရားဥပဒေအရအရေးယူဖို့စီစဉ်နေပါတယ်။ထိုင်းနိုင်ငံရဲ့အာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးပရယက်ချန်အိုချာဟာအခုခါတရားဝင်ဝန်ကြီးချုပ်ဖြစ်လာနိုင်ပွဲရှိနေတာပါ။အစ်စ်တောင်အရှသတင်းစာဆရာများမဟာမိတ်အဖွဲ့ကတော့သူ့ရဲ့လက်ထက်မှာသတင်းလွတ်လပ်ခွင့်ကိုနှိပ်ကုတ်ခဲ့တဲ့အတွက်သူ့ရဲ့ကောင်းဆောင်မှုကိုစိုးရိမ်ပင်းဖြစ်နေပါတယ်။ထိုင်းနိုင်ငံရွေးကောက်ပွဲစောင့်ကြည့်မှုအဖွဲ့ရဲ့ဒုတိယကောင်းဆောင်လက်ဝန်တန်တီတာကတော့စီအန်နံပါတ်ရဒေတာတချို့မှာမဲဝဲရက်စနစ်ပေါ်ပေါက်ခဲ့တယ်လို့ဆိုပါတယ်မဲဆွေသူတွေဟာမဲဆန္ဒရှင်တွေကိုထရက်ကာတွေနဲ့မဲယုံစီကိုဖယ်ယူပို့ဆောင်ပေးတဲ့အခမဲ့နေလေစားတွေကျွေးတယ်လို့လည်းသူကပြောပါတယ
် they start from 100 baht 200 baht 300 baht to 500 baht now 1000 baht
ဘတ်တရာစတယ်နောက်200 300 900အထိဖြစ်လာတယ်အခုဆိုရင်ဘတ်တရာအထိဖြစ်သွားပါပြီဒါဟာအမေရိကန်32ဒေါ်လာနဲ့ညီမျှပါတယ်ဒါသူ့ကိုမဲထည့်မယ်ဆိုရင်ဒီလောက်ထိပေးမယ်လို့သူကပြောနေတာပ
ါဒါပေမဲ့အခုခါမှာလူလူတွေကသဘောပေါက်လာကြပြီဖြစ်တဲ့အတွက်ကြောင့်ဒီလိုမဲဝဲတဲ့စနစ်ကထိရောက်မှုရှိတော့မှမဟုတ်ဘူးလို့လည်းပြောပါတယ
် The politician they did not realize that what they are doing is wrong
နိုင်ငံရေးသမားတွေဟာသူတို့လုပ်နေတာမှားနေတယ်ဆိုတာကိုသူတို့သိမှုမိကြပါဘူးဒါပေမဲ့ဒီနေ့မှတော့ပြည်သူတွေကသိလာကြပါပြီဒါကြောင့်မဲဝဲတဲ့ကိစ္စကြောင့် ရွေးကောက်ပွဲရလဒ်ကိုမထိခိုက်နိုင်တော့ပါဘူး
။အမေရိကန်အစိုးရကတော့သူ့နိုင်ငံသားတွေဟာထိုင်းနိုင်ငံကိုခရီးသွားရင်ရဲနဲ့စစ်တပ်ထူထပ်စွာချထားတဲ့အခြေအနေနဲ့ကြုံတွေ့နိုင်တယ်။အထူးသဖြင့်မဲယုံတွေအနီးတစ်ဝက်မှာဒါမျိုးတွေကိုတွေ့ရလိမ့်မယ်လို့သတိပေးနှုတ်ဆော်ထားပါရယ်။ဒါ့အပြင်ထိုင်းနိုင်ငံရဲ့တရားဥပဒေကိုလေးစားပြီးဘရင်စနစ်ကိုဝေဖန်ခြင်းမပြုကြဘူး။ရွေးကောက်ပွဲနဲ့ဆက်နွယ်တဲ့လူမှုစည်းဝေးတွေမှာမပါဝင်ကြဘူးလို့နှုတ်ဆော်ထားကြပါခင်ဗျာ။